လာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲ့လီလေးအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလုံးမြန်မာနိုင်ငံဒီတက်မွှားမှာပြုတ်လုံနေတဲ့ဒီရက်ကြီးအုတ်ချုပ်ရည်မှုရွေးကောက်ပွဲတွေကိစ္စပါအစိုးရတရရဲ့အောက်ဆုံးဆင့်အုတ်ချုပ်ရည်ဆိုင်ရာဒီရက်ကြီးအုတ်ချုပ်ရည်ရွေးကောက်ပွဲတွေကိုတနင်္ဂနွေအတိုင်းတာနဲ့အခုစပြီးတော့ဆောင်ရွက်နေကြပြီဖြစ်ပါတယ် NLD အစိုးရလက်ထက်မှာပထမဆုံးကျင်းစတင်ကျင်းပတဲ့ဒီရက်ကြီးအုတ်ချုပ်ရည်ရွေးကောက်ပွဲတွေနဲ့ပတ်သက်ပြီးတော့အခက်ခဲတွေအလားအလာကောင်းနေပြင်သရော့ရှင်တွေဘက်ကရောဒီယူကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုရှိရလားယူကောက်ပွဲဆောင်ရွက်မှုအပေါ်မှာဘယ်လိုသဘောရပါသလဲဒါတွေကိုအခုဒီအင်္ဂါနေ့ညဒဲလီလည်းအစီအစဉ်မှာဆွေးနွေးတော့မှာဖြစ်ပါတယ်ပင်တန်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့ဒီလွှတ်တော်ကူစလေဖြစ်ပါတယ်ဦးရန်အောင်ပါဦးရန်အောင်လေလိုင်းပေါ်မှာရှိပါတယ်နောက်တူကတော့ ACDD လို့ခေါ်တဲ့ဒီဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုကော်မတီရဲ့ဦးဆောင်ညှိနှိုင်းရေးမှူးကိုရဲမင်းအောင်ဖြစ်ပါလေနှူးဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဥယျာအောင်ကိုဖိတ်ခေါ်ချင်ပါလေဥယျာအောင်ကြားပါလားခင်ဗျာကိုရောင်ကြီ
းအဲဟုတ်ကဲ့ကြားပါလေခင်ဗျာ
ကိုရောင်ကြီးခုနကျွန်တော်ပြောသွားသလိုပါရကြီးရွက်ောက်ပွဲတွေလုံနေတယ်ကိုရောင်တို့လွတ်တော်ကုသလေရတယ်ဒီပေါ်ဒါဒီရကြီးရွက်ောက်ပွဲတွေဒီကောင်းမွန်ချောမှုဖြစ်မြောက်ရေးအတွက်ဝိုင်းဝန်းပြီးတော့ကုညီလုပ်ပေးနေရဆိုတော့ရန်ကုန်တိုင်းတွင်းမှာဒီရကြီးရွက်ောက်ပွဲတွေရဲ့အခြေအနေအလားအလာတွေဘာတွေများရှိပါလေခင်ဗျာ
ကျွန်တော်မင်္ဂတော်ညွှန်ပြောနေဆိုတော့လောလောဆယ်ကျွန်တော်တို့တောင်ညွှန်ပြောနေမှာအခုဆိုရက်ွက်20ရှိတယ်ရက်ွက်20ရှိတဲ့အခါကျတော့ဟိုဒီရေတငုံရက်ွက်ကတော့6လပိုင်းနေရအဲအုတ်ချွေးမှုဟောင်းဆုံးသွားတဲ့အတွက်ကြောင့်မလို့ကျွန်တော်အုတ်ချွေးမှုတစ်ကိုဒီဥရီတင်နဲ့ရွေးချယ်လိုက်တယ်ပေါ့နော်19ရက်ွက်မှာကျွန်တော်18ရက်ွက်တော့ပြီးသွားပါပြီပြီးသွားပြီနောက်တကမဲလာပေးတာကကျွန်တော်မျိုးနေမှာ60ရက်ခိုင်နှုန်းတော့မဲလာပေးကြပါတယ်ဒီလိုရှိပါတယ်ဒါပေမဲ့တချို့နေရာတွေမှာတော့အဲအခက်အခဲတွေရှိတယ်ဆိုတော့ကြားသိရပါတယ
်ဟုတ်ကဲ့ဘလို့အခက်အခဲတွေလဲခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ပြောရစေ
ဟုတ်ဘလို့အခက်အခဲမျိုးတွေလဲခင်ဗျ
ဟုတ်ကဲ့ဘလို့အခက်အခဲဆိုတော့တော်မျိုးနယ်တွေမှာဒီထိုင်နေသူတွေကရွေးချယ်ရေးဘက်ကိုကြီးကြပ်ရေးဘက်ကိုဖွဲ့ရမယ်လို့ဆိုတဲ့အခါကျတော့တချို့မျိုးနယ်တွေမှာကြားတဲ့အခါကျတော့ဥမာကျူးကျော်နေတဲ့သူတွေရဲ့အင်အားအများများရတယ်ကြာများတဲ့အခါကျတော့ဟိုဆိုတော့အဲ့လိုမျိုးတော့သူတို့တွေလည်းမဲပေးမယ်ဆိုတဲ့သဘောထားကြီးရှိတယ်ဒါပေမဲ့ဒီပြဌာန်းထားတဲ့ဥတွေရဆိုလို့ရှိရင်တော့သူကရက်ကွက်တို့မကြည့်အောင်စုတဲ့နေထိုင်သူများကရွေးချယ်ပေးတော့ဆိုတဲ့စာသားပါတယ်ကြာပါတဲ့အခါကျတော့နောက်ဆုံးအနေနဲ့ကျွန်တော်တို့ဟိုရွေးချယ်လိုက်တာကတော့ဒီပုံမှန်တည်းရှိတဲ့ WCR ရှိတဲ့လူတွေကိုပဲကျွန်တော်မဲပေးခွင့်ပြုလိုက်ပါတယ်ဒီလိုဟာမျိုးလေးတွေတော့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီရွက်ောက်ပွဲစီမင်းရဆိုလို့ရှိရင်တကယ်တမ်းပြောရင်ဒီဟိုတကောင်စင်းနဲ့နေပြီးတော့နေထိုင်နေကြတဲ့လူတွေကကုလတီလုံးဝမဲပေးခွင့်မရတဲ့သဘောမျိုးတော့ဖြစ်နေတာပေါ့နော
်အမဟုတ်ဗျာအဲ့တော့ကြည့်ကြော်ဆိုတော့တကောင်စင်းမရှိဘူ
းဟုတ် sorry ဟုတ်ကဲ့တကောင်စင်းမဟုတ်အဲ့စင်းပြောပြတာပါအဲ့စင်းလို့ပုံစံမျိုးနဲ့နေနေတယ
်ဟုတ်ပါတယ်ဗျအဲ့အဲ့လိုလူတွေတော့မဲပေးခွင့်မရှိဘူးပေါ့နော
်လူတွေရဲ့
ပြဌာန်းထားချက်ရ
ဒီရွက်ောက်ပွဲနဲ့ပတ်သက်လို့လူတွေရဲ့စိတ်ဝင်စားမှုကဘယ်လိုရှိလဲကိုရအောင
်စိတ်ဝင်စားမှုကကျွန်တော်တို့တောင်ညင်းမျိုးနဲ့မှာဆိုတချို့မျိုးနေမှာတော့မပြီးသေးဘူးဗျကျွန်တော်တို့တောင်ညင်းမျိုးနဲ့မှာဆိုလို့ချင်းတော့အဲစိတ်ဝင်စားမှုက60ရာခိုင်နှုန်းတော့ရှိရဲ့ဗျသိလား
ဟုတ်ကဲ့
ဟိုသူရင်ယူကောက်ပွဲလူတော့မဟုတ်ပေါ့လေသူသဘောသဘာဝကလည်းတချို့ကလည်းကြည်ကြည်ပြတ်ပြတ်သိမသိရှိသေးရလဲပါတာပေါ့အဲ့တော့တောင်ကြီးမျိုးနေမှာတော့အဲလဲပေးရလူက60ရာခိုင်ရာခိုင်နှုန်းရှိရပေါ့
ဟုတ်ကဲ့အဲ့တော့နောက်တစ်ခုကတော့ကျွန်တော်တို့ဒီယူကောက်ပွဲနဲ့ပတ်သက်လို့ဝင်ပြီးရှင်ပြိုင်ကြတဲ့အသစ်ရှင်ပြိုင်တဲ့ကိုယ်စားလှယ်ရောများလားခင်ဗျအ
ဲကျွန်တော်တို့တော့ထူးခြားချက်ကတော့ဗျာဟိုကူကျွန်တော်ตัวเนมออลโมสัจฉิสัจฉิยักกว่าบีไวปอเนาะกันโดลีกันโดลีเอนอยักกว่าเนี่ยตอนนี้มีแต่ยักกว่าไอ้นึกจําเนี่ยปออะนี่มาก็อติเตียะ95ยักไก่นูเนาะเปลี่ยนป่าเลยครับทีละอุ้มมาอ๋อซอรี่โหอะฮ้องเนี่ย95ยักไก่นูเนาะเปลี่ยนป่าเลยปอ15ยักรอบတော့เปลี่ยนป่าเลยครับ
โอเคเ
ปลี่ยนป่าทุกติติจ้ะก็เลยตรุဘောရည်တည်တဲ့အပြင်လုပ်ငန်းတွေလုပ်ကျင်တယ်ဆိုပြီးတော့သူတို့အားယူသွားကြတယ်တချို့ကျတော့လည်းအကျမ်းမကြီးကြောင့်သူတို့အားယူပါရှိပါရဲ့
ဟုတ်ကဲ့အခုဒီရကြေးရွက်ောက်ပွဲတွေနဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီရောင်တိုင်းပြတ်မှာတော့လွှတ်တော်ကိုယ်စားလှယ်ရတော်လီတက်ကြွကြွနဲ့ကုညီဆောင်ရပေးနေတာတော့ရှိပါတယ်ဒါပေမဲ့ဒီရွက်ောက်ပွဲမှာပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့နိုင်ငံအာဏာရပါတီကဝင်ဆွတ်ဖက်တယ်ဆိုတဲ့ဆွဆွဲချက်တချို့လည်းကျွန်တော်ကြားနေရအဲ့ဒါနဲ့ပတ်သက်လို့ကိုယ်ရောင်ဘယ်လိုများတုံ့ပြန်ချင်ပါလဲ
ကျွန်တော်ဝင်အောင်ဆွတ်ဖက်တာမဟုတ်ဘူးဗျာတော့ဝင်ရောက်ထိန်းချုပ်တဲ့သဘောမျိုးပါနောက်တစ်ချက်ကလည်းကျွန်တော်တို့ကဟိုအခုဝင်ရောက်လှုပ်ရှားကြတဲ့ဝင်ရောက်လှုပ်ရှားကြတာဆင်းရဲပြောမယ်ဆိုလို့ရှိရင်ဗျာဥပဒေနဲ့ညီဖြစ်ဖို့ပါ။အော်ကျွန်တော်တို့လူတွေထဲဖို့ဘာညာဆိုရရည်ချက်မရှိဘူး။နောက်တစ်ချက်ကအဓိကအခြေခံအုပ်ချုပ်ရေးရန်နေရမှာတကယ်အဲ့ဒီရက်ွက်တွေအဲ့ဒီမျိုးတွေအတွက်အမှန်တကယ်လုံးမဲ့လူတွေကိုရွေးချယ်ပ ီဘူးအတွက်ရွေးချယ်နိုင်မှုတွေကျွန်တော်တို့ကပညာရေးလုပ်ငန်းတွေအသိပညာရေးလုပ်ငန်းတွေဝင်ရောက်လုပ်ဆိုင်ပေးတာဖြစ်ပါတယ်ဝင်ရောက်ထိန်းချုပ်သူရဲ့သဘောပြုပါကြ
ဟုတ်ကဲ့ခင်ဗျာကိုရဲအောင်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုရဲမင်းအောင်ကိုဖိတ်ခေါ်ကြပါလေကိုရဲမင်းအောင်ကတော့ ECDD ရဲ့ဥဆောင်ညွှန်ကြားရေးမှူးဖြစ်ပါလေကိုဥဆောင်ညှိနှိုင်းရေးမှူးဖြစ်ပါလေကိုရဲမင်းအောင်ကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာ
ခုနကကိုရဲအောင်ပြောသွားတဲ့ထဲမှာလည်းကျွန်တော်စိတ်ဝင်စားစရာတက်ကလူဟောင်းနေအတော်များများပြန်ပြီးတော့ရွေးခါတဲ့သဘောမျိုးသူကတော့ဂျောင်တိုင်းတွင်းထဲမှာကျွန်တော်တို့ကြားနေရတယ်ခင်ဗျာအဲ့ဒါကဘလူးဖြစ်လို့လေကိုရဲမင်းအောင်ပြောပြပါလား
ဟုတ်ကဲ့ကျွန်တော်တို့ရန်ကုန်တိုင်းအတွင်းမှာတော့အဲ့လိုလူဟောင်းတွေရွေးချယ်ခံမှုအပိုင်းတော်တော်များတယ်ဟိုလူသစ်တွေနေတယ်လို့ကျွန်တော်တို့သိရတယ်ကျွန်တော်တို့နယ်မြို့တွေမှာကြတော့ကျွန်တော်တို့လေ့လာတယ်ကျွန်တော်တို့ဆက်သွယ်လာတဲ့ဈေးရင်ရကြည့်မယ်ဆိုရင်တော့နယ်မြို့တွေမှာတော့ရွေးချယ်အုပ်ချုပ်ရေးမှုတွေကအစ်စ်တွေများတယ်ဗျအဲ့ဟာကိုကျွန်တော်အစ်စ်တွေဘာကြောင့်များလဲအဟောင်းတွေဘာလို့ဆက်ပါဒီလေဆိုတဲ့ဟာမျိုးကျွန်တော်ပြန်လည်လာတဲ့အခါမှာတတိယအကြိမ်ပြင်ဆင်လိုက်တဲ့ရက်ွက်ကြီးရောအုတ်ချွေရေးဥပဒေကိုပြည်သူတွေကဘယ်လောက်သိရှိနေသလဲဆိုတဲ့အပိုင်းပေါ်မှာကျွန်တော်ပို့ပြီးတော့ဟိုတွေ့ရတယ်ခင်ဗျာသူမသိရှိတဲ့နေရာစိတ်ဝင်စားမှုအားနည်းတဲ့နေရာတွေကအုတ်ချွေရေးမှုအဟောင်းကြီးဖြစ်ပြီးတော့ဟိုစိတ်ဝင်စားမှုတွေနေဒီမှာတချို့နေရာတွေတော်တော်များများရှိနေတယ်ပြန်ဆိုင်မှုကလည်းပြင်းထန်တဲ့အတွက်ကြောင့်အဲ့ဒီနေရာဒေသမျိုးတွေမှာတော့ကျွန်တော်တို့အုတ်ချွေရေးမှုအစ်စ်တွေဖြစ်တယ်နောက်တစ်ခုကပြည်သူအတွက်ရရတဲ့တကယ်လို့တဲ့လူတွေကိုတော့ကျွန်တော်တို့အဟောက်မဲ့ဖြစ်ပါစေဘယ်ပါတီဘယ်ပုဂ္ဂိုလ်တွေအစွဲတွေရှိနေပါစေသူတို့ကိုတော့ကျွန်တော်တို့ပြန်ရွေးရတာလဲကျွန်တော်တွေ့ရတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျအဲခုနကပြောတဲ့ထက်မှာတော်တော်လေးပြင်းပြင်းထန်ထန်ဖြစ်တဲ့ဆိုတဲ့နေရာတွေမှာပေါ့ဟိုမြန်မာတနေငလုံးတိုင်းတာကြီးကပြဿနာကြီးကြီးမားဖြစ်သွားတဲ့နေရာမျိုးတွေခိုက်ရန်ဖြစ်သွားတဲ့နေရာမျိုးတွေရောရှိပါလားကြားမိပါလားခုဒီအချိန်နေ
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကြီးကျယ်ဟိုဒီဟိုမကွေးတိုင်းပွင့်မြူးမျိုးနယ်မှာပဲပေါ့လေမကွေးတိုင်းပွင့်မြူးမျိုးနယ်မှာဆိုရင်ရွာတရွာမှာဆိုရင်သူကကြီးကျယ်ရေမှုရွေတဲ့အစ်စ်မှာကိုပဲပြဿနာတွေတက်တာရှိတယ်ဒီဟိုကဆိုင်မှုတွေယာရင်မှုတွေအုတ်ထုတ်ရေမှုတွေမရွေးရသေးဘူးအုတ်ထုတ်ဟိုရွေးနိုင်မှုအတွက်ကြီးကျယ်ရေမှုတွေရွေတဲ့ချိန်မှာကိုပဲပြဿနာတက်တာတွေရှိတယ်တချို့ကြီးကျယ်ရေမှုတွေရွေးပြီးသားကြီးကျယ်ရေမှုတွေကဒီဟိုမလုတ်ဖဲနဲ့ပြန်ထွက်သွားလို့ပေါ့ကြောင့်အစ်စ်ကြီးကျယ်ရေမှုတွေရွေးရတာလည်းရှိတယ်ကျွန်တော်တို့ဒီပရီယိုပိုင်းတစ်ပိုင်းမှာဆိုရင်ဒီရံဖြစ်တဲ့အနေအထားတွေကိုကျွန်တော်တို့တွေ့ရတာရှိတယ်ဗျာဟုတ်ကဲ
့ဟုတ်ကဲ့နိုင်ရှင်ကြက်ရဆိုရင်အရင်ဦးသိစိတ်ဆိုးအားလက်ထက်မှာလုတ်ခဲ့တဲ့ဒီရက်ကြီးအုတ်ချုပ်ကြီးနဲ့အခုရက်ကြီးအုတ်ချုပ်ကြီးအချင်းကြီးရုပ်ောက်ပွဲချင်းကြီးဘာများထူးထူးခြားခြားတွေ့ရလဲခင်ဗျာ
ဒီအဲ့ဒီအရင်ဥသိမ့်စိန်နဲ့အခုဥသိမ့်စိန်လက်ထက်ကဥပဒေနဲ့အခုဥထင်ကျေသမတဥထင်ကျော်လက်ထက်ကဥပဒေနဲ့ဘာကွာတယ်လဲဆိုတော့ပြည်သူတွေပါဝင်ခွင့်ပို့ပေးလိုက်တဲ့အပိုင်ပါပါတယ်အဲအရင်တော့အိမ်တော်စုအိမ်တော်ဦးစီးလို့ပါပြီးတော့အခုပြန်ပြင်လိုက်တဲ့ကအိမ်တော်ဦးစီးသို့မဟုတ်အသက်17နှစ်ပြည်ပြီးသူအိမ်တော်စုကိုယ်စားလှယ်လို့ပါတဲ့အတွက်ကြောင့်သူကဟိုအိမ်တရင်ကမိသားစုကအိမ်တော်စုဆင်းရဲရှင်ရင်သူကသွားပြီးတော့မဲပေးလို့ရတယ်ဆိုတဲ့သဘောတွေ့ရတယ်နောက်တစ်ခုကဒီရွေးချယ်ပုံအစစ်အစစ်မှာလည်းကြီးကြပ်ရေးအဲပြီးတော့ကြီးရတာဝန်ခံဆယ်မှုယာယီမှုအုတ်ချွေရင်မှုအစစ်စစ်အစင်၅ဆင်းလောက်ကိုပဲတမန်အဖြစ်အစင်၅ဆင်းလောက်ကိုပဲပြည်သူကပါဝင်ပြီးတော့ရွေးချယ်မှုအပိုင်းမှာတာဝန်ယူပြီးတော့ရွေးချယ်ရတဲ့ဟာကြီးရှိတာပေါ့နော်ပြီးတော့ကြီးကြပ်ရေးအဖွဲ့ကလည်းဒီတာဝန်ခံမှုကပိုပိုပြီးများတယ်နောက်တစ်ခုကဥသိမ်းစင်လက်ထက်ကနီးဥပဒေထွက်ပြီးတော့လောရကဲရတာသူကနဲ့သူအဲဟိုဟိုအစင်ပြေးနိုင်တယ်ပေါ့နော်အခုကြီးကြပ်ဟိုအခုဥပဒေကြတော့နီးဥပဒေမရှိတဲ့ခါကြတော့အမိန့်တွေညွှန်ကြားချက်တွေအဲ့ဒါမျိုးတွေနဲ့သွားတဲ့ခါမှာတော့တချို့နေရာတွေမှာကြတော့ပညာပေးမှုတွေအချိန်လုံလောက်စွာမရတဲ့အတွက်ကြောင့်အပြစ်ဒဏ်ဖြစ်တာမလို့အဖက်နဲ့ပြစ်ဒဏ်ဖြစ်တာစကားများတဲ့အရာတွေရှိတာပေါ့ဗျာ
ဟုတ်ကဲ့ခင်ဗျာကိုရဲမင်းအောင်ကိုကိုရောင်ကိုလီလိုက်ပေါ့ခဏနေပြောပါအောင်ခင်ဗျာကျွန်တော်တော့ရှင်းနေဖိတ်ခေါ်ချင်ပါတယ်ရင်းဆုံးတော့ကျွန်တော်မွန်လမြိုင်ကအောက်ချင်းရက်ခွက်ကဦးတောင်းထိုက်ရှိပါတယ်ဦးတောင်းထိုက်ကသူကပြောမယ်ဆိုရင်ရက်ကြီးအုတ်ချွေမှုအနေနဲ့အခုပြန်ပြီးတော့ရွေးကောက်ပွဲမှာရွေးခံရတဲ့သူလည်းဖြစ်ပါတယ်ဦးတောင်းထိုက်ကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးတောင်းထိုက်ပြန်ပြီးတော့ရွေးချယ်ခံရလဲဆိုတော့ဦးတောင်းထိုက်တို့ရွေးကောက်အဲရက်ကြီးကရလက်ကဘယ်တော့မှထွက်သွားတာလဲခင်ဗျ
မထွက်သေးဘူးခင်ဗျအခုမှစပြီးတော့ဟိုရွေးဖို့အတွက်ကိုကြီးကြရင်ဘူးတွေကနေပြီးတော့ဟိုရက်ွက်တစ်ခုရဲ့အပိုင်လိုက်ပေါ့နော
်။ဟုတ်ဟုတ်ကဲ့ဟုတ်ကဲ
့။ဟိုလုံနေတုံးပါပဲ။
ဟောအခုမှရွေးခံမှုအတွက
်ကျွန်တော်က
ကိုစလဲအနေနဲ့ပြန်ပါတဲ့သဘောပေါ့
။ဟုတ်ကဲ့ပါဟုတ်ကဲ့
။ဟုတ်ကဲ့။အဲ့တော့လူတွေရဲ့စိတ်ဝင်စားမှုဘယ်လိုရှိလဲခင်ဗျ။ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့အရင်အားတက်ဆိုင
်။ဟုတ်ကဲ့ပါ။အခုဒီဥပဒေကိုလည်းပဲဟိုပြန်ပြီးတော့တတိယကြိမ်ပြန်ပြင်လိုက်တဲ့အတွက်ကြောင့်မလို့ဟိုလူအများပါဝင်ရတဲ့အနေအထားမှာစိတ်ဝင်စားမှုတော့များပါလေခင်ဗ
ျ။ဟုတ်ကဲ့။အဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေအရလည်းပြောင်းထားတဲ့ခါကျတော့လူတွေတဲမှာကောဒီရွေးကောက်ပွဲနဲ့ပတ်သက်လို့တကယ်တမ်းသိရှိနားလည်ပညာရထားတာရှိပါလားလူတွေကောင်းကောင်းနားလည်ရဲ့လားဘယ်လိုပြရမလဲဆိုတာ
အဲဟုတ်ကဲ့ပါကျွန်တော်တို့ဒီအဲ့ဒီကိစ္စကိုမော်လာနေတဲ့ပတ်သက်ခုတွေကိုဥပမာကျွန်တော်အောက်ကျင်းတဲ့ကွက်တွေကို ဒီတိုင်းမှာငါဦးရွှေချေဘူးတက်ဘူးညနေကနေတော့ညနေအုပ်ချုပ်ရေးအပါအဝင်ဖွဲ့ရတယ်တော့ဆက်ပြီးတော့ဟိုတီချာလုံးချင်းပြပြီးရက်ကတည်းကလည်းဟိုတရားမှမပြတ်အောင်ကျွန်တော်ခိတ်စာနဲ့တီချာဖိတ်ပါလေအဲလာတဲ့အညီသားမှလည်းအရင်နဲ့မတူအောင်တော်တော်လေးလာပါတယ်ကျွန်တော်ရက်ကွက်မဆင်ရင်အများဆိုရင်တရားနီးပါးလောက်လာတဲ့ဟာ300ကျော်လောက်လာပါတယ်အဲဒီကနေပြီးတော့ဒီကရေးပြီးဟိုရေးပါတယ်ဟုတ်ကဲ့ပ
ါဟုတ်ကဲ့အခုဦးတောင်းထိုက်ကပြန်ပြီးတော့ရွေးချက်ခါမှာအရင်ကတော့အုပ်ချုပ်ရေးမှုပေါ့နော်အခုပြန်ရွေးချက်ခါမှာဆိုတော့အခုရွေးချက်ခါမှာဦးတောင်းထိုက်နဲ့ရှင်ရွေးချက်ခါမှာဘယ်နှဦးလောက်ရှိလဲ
အဲအခုကဟိုအရှင်းလိုက်ပြောရရင်ကျွန်တော်ရက်ကွက်မှာ18ပိုင်ရှိပါတယ
်ဟုတ်ကဲ့
စကွန်ပိုင်မှာဒီစကွန်ပိုင်လုံးကနေပြီးတော့အဲရက်ကွက်ရဲ့ယာအိမ်ဘူးတွေထွက်လာမှာပေါ့အဲ့ဒီယာအိမ်ဘူးထဲမှာကျွန်တော်ပါဝင်ယာအိမ်ဘူး18ယောက်ဖြစ်မှာပါ
ဟုတ်ကဲ့18ယောက်ဂျားထဲမှာရှင်းပြမှာပေါ့
ဟုတ်ကဲ့
အဲ့တော့ပတီနောက်ခံတွေရောရှိကြလား
ဟုတ်ကဲ့ပါ
ပတီနောက်ခံတွေ
အဲ့ဒါလည်းနင်းနေတော့
ဟုတ်ကဲ့ပြောပါအ
ဲ့ဒီ18ဦးတွေကနေပြီးတော့အဲ့ဒီမူအရေးခံရတဲ့ဒီဆန္ဒရှိတဲ့ဆိုရင်အဲ့ဒီမှာစီရင်ပေးပြီးတော့ဥမာ3ပြည်ထောင်နဲ့3ပြည်ပေါ့အဲ့ဒါကိုရက်ကွက်မှာရှိတဲ့ဆန္ဒပြောတဲ့အဲဒီလောက်ကညောထုတ်တာပြီးတဲ့66,000ဒီကအစ်ကအဲ့လိုဒီဒီကနေပြီးတော့အဲ့လိုဒီလိုမျိုး session နဲ့ပြည့်တဲ့အဲ့လိုဇူးဝင်တူဒီကနေပြီးတော့လဲပေးရမှာပါ
ဟုတ်ကဲ့အခုကတော့ဦးတောင်းထိုက်တို့ရက်ကွက်မှာကယာယီမှုတွေတော့ရွေးပြီးသွားပြီဒါပေမဲ့အခုရက်ကွက်ရက်ကြီးအုပ်ချုပ်ရေးမှုရွေးဖို့အတွက်ဘဒူတွေဝင်ပြိုင်မလဲဆိုတဲ့အဖြေကတော့မထွက်သေးဘူးပေါ့18ဦးတည်းကဘဒူတွေပါမလဲဆိုတော့မထွက်သေးတဲ့သဘောလား
ဟုတ်ကဲ့အခုကဟို18ဦးလုံးတော့ပြည်ပြည်ဆက်ဦးမယ်ဆုံးကော
ဟုတ်ကဲ့
ကျွန်တော်ဒီမှာဟိုဘောရောဒီမှာဒီလူဟောင်းတွေပြန်ပါလာတယ်ပြရပါတယ
်လူဟောင်းတွေပြန်ပါလာတယ်အဲ့တော့နိုင်ငံရေးနောက်ခံတဲ့ဝင်ပြိုင်တဲ့လူတွေရောရှိပါလားခင်ဗျနိုင်ငံရေးပါတီပြောတာပါနိုင်ငံရေးပါတီနောက်ခံတဲ့
ဟုတ်ကဲ့ပါနိုင်ငံရေးပါတီနောက်ခံတဲ့ပြောရရင်တော့နိုင်ငံရေးပါတီကကျွန်တော်တို့မော်ဒန်ယူနီယံတိကျပြောရင်လက်ရှိအနာရပါတီကပါတီပြင်အားလားအဲ့ဒီအားမရှိဘူးကောနော်ရက်ကတည်းကရက်ကတည်းကအမဲပါလေအဲ့ရက်ကတည်းကတော့ပြည်ပြင်တိုင်းရဲ့အနေထားမှာကြတော့ကျွန်တော်တို့ရှင်လုပ်နေတဲ့ပုံစံမျိုးနဲ့ရှင်လိုက်တဲ့အခါမှာသူတို့မှအားနည်းတယ်ရှိပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဦးတောင်းထိုက်ရဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်နောက်ထပ်သတင်းရှင်တူဖိတ်ခေါ်ကြပါမယ်ဦးကိုတင်သေးဝင်းပြည်မြို့ပါပါလေကိုတင်သေးဝင်းဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာကိုရဲမင်းအောင်ရှိပါတယ်ကိုရဲအောင်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်ပြည်မြို့နယ်မှာတော့ဒီနေ့ဆိုရင်ဗျာပြည်မြို့မြို့တိခရီးရမြို့တိရက်ကွက်မှာဟိုကြည့်ချင်းငါဦးစရေးပြီလေအားရကငါမှာလေအကြေးရပြီဟိုဆက်ရကြေးတွေကကျွန်တော်တို့ကနောက်ရက်တွေဆက်ရေးသွားမယ်လို့ကျွန်တော်ကြားတယ်ဟိုရကြေးတွေကဘာပေါ့ကြေးအောင်အုပ်စုတွေပေါ့မြို့ပေါ်မှာကတော့ဒီနေ့ဆက်ရေးပြီဗျာအဲ့တော့ဆိုလိုရင်းကဒီရကြေးစည်ရေးတွေကတော်တော်လူတွေလုံနေကြတာဗျာသူတို့ကဘယ်လိုခေါ်မလဲဆိုတော့ဟိုလက်ရှိကျွန်တော်အုပ်ချုပ်ရေးကဟောင်းတယ်ယာယီမှုဟောင်းတွေကရက်ွက်တွေရက်ွက်တွေထဲမှာသူတို့နံပါတ်စာရိုက်ပြီးဒီလူတွေမဲပေးပါဒီလူတွေကတကယ်ဟိုနိုင်ငံတော်အတိမတ်ပြထားတဲ့လူတွေပါဆိုတိတ်တိတ်ပုံနဲ့တိတ်ချိုးပြီးတော့လိုက်လုံနေကြတယ်လို့မြို့တွေထဲမှာဒီနေ့တွေ့ခဲ့တယ်ဗျာဒီမျိုးကခေတ္တရမြို့တွေထဲမှာလေ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါကလူဟောင်းအရင်အုပ်ချုပ်ရေးမှူးဟောင်းတွေကလုတာလားအစ်စ်တရားလုတာလားဘလို့လဲဘလို့သဘောမျိုးလဲခင်ဗျနိုင်ငံတော်ကခန့်ထားရဆိုတာသဘောမျိုးပြောရလား
ဟုတ်ကဲ့အုပ်ချုပ်ရေးမှူးဟောင်းတွေကအုပ်ချုပ်ရေးမှူးဟောင်းတွေယာယီသူ့ရဲ့တပည့်ယာယီမှုတွေပေါ့ဗျာ
ဟုတ်ကဲ့
အဲ့ယာယီမှုတွေကနေပြီးတော့ခေတ္တရမျိုးစင်မှာလာတယ်ကျွန်တော်အစာရွက်တွေလည်းဖတ်ခဲ့တယ်ဗျာသူကဗာလဲဟိုသူတို့ကပဲဟိုတရားဝင်အဲမြို့နယ်ရဲ့အဆက်အသွယ်တွေလုပ်ပြီးတာအားရစုတစ်တိပေါ်လက်ရည်ကြိုးပြောပြီးတော့စီးအောင်လေတဲ့ပြည်သူတွေကိုတိုင်ရင်တိုင်ရင်တဲ့ပေါ့နော်နောက်တစ်ခါအစ်ရွေးချယ်ခြင်းနဲ့လူတွေကလည်းလက်ချက်စကြီးနဲ့အော်တယ်လို့ပြောတယ်ဗျသူတို့ကအော်တဲ့လူတွေကလည်းကျွန်တော်ပြောတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ချင်းလက်တော်ရီမှာကျတော့အဲ့လိုမဟုတ်ပြန်ဘူးရက်ကြီးအုပ်ချုပ်ရေးစည်းရည်တွေကအုပ်ချုပ်ရေးရက်ကြီးစည်းရည်တွေကသူတို့ကလူတွေလုပ်ပြီးတော့လူအများမလာနိုင်တဲ့နေရာတွေမှာသူတို့ကျင်းပကိုစ조사ကြတယ်ဗျပြည်ဆိုကြပါစို့ဗျကျွန်တော်တို့ဟိုတော်တွေကဖုန်းချောင်းတစ်ချောင်းမှာသူတို့နေရာယူတယ်အဲ့နေရာကိုကျင်းပါမယ်လူအများမလာနိုင်ဘူးစားဝတ်နေရည်နဲ့တုတ်တောင်တော့ဆိုတော့လောက်ကန်နေကြတာဆိုတော့ဟိုတကယ်အချက်ကျကြတဲ့နေရာတွေမှာမကျင်းပါဘူးလူအများလာမှာဆိုလို
့တ
ိန်တယောက်ပြေးရမယ်ဆိုတော့တမဲပြေးရမယ်ဆိုတော့အဲ့တော့ဒါတွေဥစည်းကဘယ်သူတွေဆိုလို့ရှိရင်ရက်ကျေးအုပ်ချုပ်ရေးမှုဟောင်းနေတယ်ရက်ကျေးစည်ရည်တွေဖြစ်နေတယ်ဒါတွေတော့တိတိကျကျကိုက်တွဲစေခြင်းနဲ့ဘသူတက်တဲ့နောက်ပြီးတော့ဥတီဥတွေကိုလေးစားလိုက်နာဖို့လိုတယ်ပေါ့ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါတယ်ကိုခင်မောင်လွင်ကိုခင်မောင်လွင်ဆွေးနွေးလို့ရပါတယ်မင်းမြန်းချင်မင်းမြန်းလို့ရပါတယ်
အဲ့ကျောင်းအဲ့ဒီတော့အထူးကြီးရောလားအခုအဲ့ဒါအစိုးရအစိုးရကြီးရယ်ဟိုအစိုးရအစိုးရအားကောင်းလို့ဒီအချင်းပါလာလို့ဒီအချင်းတွေပါလာလို့ဆိုတော့အဲ့ဒီအစိုးရအစိုးရအစိုးရအားကောင်းလို့အဲ့ဒီအချင်းတွေပါလာ
လို့ Okay ကိုခမောင်လင်းရဲ့ပြောတဲ့ဖုန်းတန်ကတိတ်မကြီးမလင်းဖြစ်နေတယ်ခင်ဗျာကိုခမောင်လင်းပြောချင်တာလေးနည်းနည်းလေ
း
ကိုခမောင်လေးကိုခမောင်လေးကြားပါလားကိုခမောင်လေးကြားပါလားကိုခမောင်လေးရဲ့တန်ကမကြည်မလင်ဖြစ်နေရဖုန်းတန်ကနည်းနည်းလေးကျွန်တော်တို့လည်းဟိုပြောလို့ရမလားလူရင်းကိုလေးပြောပေးပါလား
အဲ့ဒါကျွန်တော်အခုရေအထူးအခုကျွန်တော်မလာဘူးအခုလည်းအဲ့ဒါ
အားလုံးကမကြောက်ဘူးဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါလိုင်းကလည်းတိတ်မကောင်းလို့ကိုခမောင်လေးပြောတာကတော့ဒီလူတွေရဲ့ဟိုဟိုစိတ်ဝင်စားမှုအားနည်းတယ်ပေါ့နော်ကျွန်တော်ကိုရောင်အောင်ကိုပြန်ပြီးဖိတ်ခေါ်ချင်ပါတယ်ပင်တိုင်းဆွေးနွေးသူကိုရောင်အောင်ခုနကပြောသွားတဲ့အခက်အခဲတွေပါရှိရှိတယ်ခုနကကျွန်တော်သိတော့တော့ဒီဥပဒေကပြင်ဆင်ထားတယ်ဒါပေမဲ့ new ဥပဒေကထွက်မထားဘူးထွက်မထားတဲ့ခါကျတော့လမ်းညွှန်ချက်တွေပါရင်းလုံနေရတဲ့သဘောဖြစ်နေတော့အဲ့ဒါတွေကအခက်အခဲတစုံတရာများရှိပါလားခင်ဗျ
ဟိုကျွန်တော်ကပြောရတယ်ပါလေကွာဒီယူကောက်ဘွယ်ပထမဆုံးပြောချင်တာယူကောက်ဘွယ်ကာလာပေါ့နော်အရင်တုန်းကတော့ဆယ်လပိုင်းအဲ17လပိုင်း10ရက်ကနေပြီးတော့12လပိုင်း10ရက်ဆိုပြီးတော့အပြီးလုပ်ဖို့အညွှန်ကြားထားပါတယ်ဒီလားဒါပေမဲ့နိုဝင်ဘာလကုန်ပိုင်းလောက်မှာဒီအချိန်ကာလကန့်သတ်မှုမရှိဘူးဆိုပြီးတော့ဆက်ပြီးတော့အဲတက်ဆိုင်ရာသူတို့အုပ်ချုပ်ရေးယုံကြီးကိုညွှန်ကြားတယ်ဆိုတော့ကျွန်တော်ကြားပြရတယ်ပေါ့နော်အဲဟုတ်ကဲ့
ဟုတ်ကဲ့
နောက်တစ်ချက်ကခုနကအခက်အခဲတွေပေါ့နော်အကကယ်ကြီးကတော့ဟိုတချို့နေရာမှာရှိပါလိမ့်မယ်ရှိပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဟိုဒီမဲပီးရနဲ့ပတ်သက်ပြီးတော့ဒီရွေးချယ်ရေးစနစ်တွေကိုတတိချာချာကြားနာနာရှင်းပြမယ်ဆိုလို့ရှိရင်အဲကျွန်တော်အဆင်ပြေလိမ့်မယ်ထင်တယ်ဆိုတာဒီလားတချို့တလေကြောက်လည်းလက်သုံးကပေးရတာကိုသူတို့ကတိတ်မြင့်မြို့မရဘူးဗျအတန်လို့လည်းရှိရတချို့တလေကြောက်လည်းကျွန်တော်လည်းအချင်းချင်းချင်းကရဟိုသူတို့မှာစားရတော့နေထိုင်ရေးရှိတဲ့ခါကျတော့လာပြီးမဲမဲပေးနိုင်တာလည်းပါတယ်တော့ကတော့ပြောရတဲ့မှာဒီရကြီးစည်းရည်ပေါ့နော်ရကြီးစည်းရည်ရနေပြီးတော့ဟိုသူတို့လူတွေလှုပ်ပြီးတော့မဲတွေကျွတ်နေဆိုတော့ကိစ္စလေ
ဟုတ်ကဲ့
အဲ့ဒါကကြီးကျက်ရေးပွဲနေပြီးတော့ဟိုထိကြောင်းမှုလို့ရကနောက်တစ်ချက်ကကို့ဒေတာကန်ကြီးကအရင်တော့တော့ဟိုဖာစီဘာသာနေခဲ့ကြတာကြီးများတယ်ဗျအခုကာလစပြီးတော့ကျွန်တော်ကတဲတဲ့ဝင်ဝင်အာယုံဆိုင်စီခြင်းနဲ့ဒါကြောင့်ဆိုတော့ဒီရွေးချယ်လိုက်မဲ့အုပ်ချုပ်ရေးမှုကသက်ဆိုင်ရာရက်ကွက်မျိုးနေရဲ့သက်ဆိုင်ရာရက်ကွက်ကအနာဂတ်ကိုဟုတ်ကဲ့လူကြီးဖြစ်တဲ့တော့ကြောင့်မလို့စိတ်ဝင်စားနဲ့ဟိုပါဝင်တဲ့လူကျွန်တော်ယူဆထားပါတယ်။ဘာကြောင့်လဲဆိုတော့အစိုးရတွေကြောက်လည်းမထူအောင်ငါတို့ယူပေးလိုက်တဲ့အဲဒီလူတွေပဲပြန်ဖြစ်မှာဆိုပြီးတော့အဲ့လိုတို့တွေးထင်နေပုံရပါတယ်ကြ။အဲ့ဒါကြောင့်မလို့လေကျွန်တော်တို့ဒီနည်းပေးတဲ့ຢာကိန်းတော့အဲ60စွန်းစွန်းလောက်ရှိရလို့ကျွန်တော်အပ်မတိထားတယ်ပေါ့နော်
။ဟုတ်ကဲ့ခင်ဗျ။ဟုတ်ကဲ့ကျွန်တော်တော့ရှင်တူရဲ့စပေးစာကိုဖတ်ပြခြင်းပါလေကုလာထွန်းနဲ့သူကရေးတာကတော့ရက်ချေးရွက်ောက်ပွဲတွေကအရင်ကစစ်စွာအာကုန်းနဲ့အာနာလွဲသုံးစားဓာတွေနောက်အချစ်ပြက်မျိုးစုံကျုံခဲ့မှုတဲ့နယ်မြို့လေးတွေနဲ့ကြေးရွာတွေအတွက်ကတော့အချီနေကောင်းတူးတက်မှုတွေကိုဖြစ်ကောင်းဖြစ်နိုင်ပါလေတဲ့ဒါပေမဲ့စစ်တပ်ကချုပ်ကင်ထားတဲ့ပြည်ထောင်လောက်ကအောက်ဆုံးအခိုင်အပိုင်းလောက်သာဖြစ်ပြီးတော့နည်းနည်းအရေးပါတဲ့မြို့နယ်အဆင့်တွေအတွက်အဝေးကြီးဖြစ်နေသေးတာလည်းမေ့လို့မရပါဘူးတဲ့ဒီလိုအချိန်ဒီမှာဒီရွက်ောက်ပွဲတွေဟာဒီမိုကရေစီပြောင်းလဲဖြစ်တယ်ဒီမိုကရေစီပါပဲလို့ပြောနေတာကတော့တော်တော်ကိုစိုးရဲဖြစ်လို့ပြောရမှာပါပဲဒါဥလာထွန်းရဲ့အမြင်ဖြစ်ပါတယ်ကျွန်တော်ဒါနဲ့ပတ်သက်လို့ကိုရဲမင်းအောင်ကိုမေးချင်ပါတယ်ခင်ဗျခုနကသူပြောသလိုပါဒီမြို့နယ်အုပ်ချုပ်ရေးမှုတို့ဘာလို့ကကြတော့လဲပြည်ထရေးကခန့်ထားတဲ့တစ်ချိန်တည်းမှာပဲတချို့နေတွေမှာအခုလိုမျိုးဒီအုပ်ချုပ်ရေးမှုဟောင်းတွေကပြန်ပြီးတော့မဲဆွဲများမျိုးတွေရှိတဲ့ခါကျတော့တစုံတရာအာပြည်ရဲ့လွှမ်းမိုးမှုကတော့တရားမှုတော်တော်များကြီးနေလားကိုရဲမင်းနောင်နေရဲ့အချင်းညီပြောပါအောင်ခင်ဗ
ျဟုတ်ကဲ့နေမျိုးတွေမှာဆိုရင်ဒီလည်းဟိုအဲ့ဒီဟိုအခုစာအတိုင်းပဲပါပဲမှန်ပါတယ်ဟိုသူကနေမျိုးတွေမှာပြောင်းလဲမှုတွေရှိတယ်သို့တော်လည်းအဲ့ဒီနေမျိုးတွေမှာပဲတစ်ခါပြန်ဖြစ်သွားတာကရက်ွက်ကြီးရောအုပ်စုကကြိုက်တဲ့အုပ်ချုပ်ရေးမှုတွေကိုပေါ့အဲ့ဒီအုပ်ချုပ်ရေးမှုတွေကိုမြို့နယ်အုပ်ချုပ်ရေးမှုကပြန်ပြီးတော့အရွေးမခံရဘူးမင်းအရွေးအရွေးခံခွင့်ကိုကန့်တတ်တယ်ဆိုတဲ့ဟာမျိုးတွေကျွန်တော်တို့ကြားပြရတာတွေရှိတယ်အဲ့ဒီမှာဘာဖြစ်လို့ဆိုတော့ရွေးချယ်တာကပြည်သူကရွေးချယ်တယ် ရွေးချယ်ခန့်အပ်တာကမြို့နယ်အုပ်ချုပ်ရေးမှူးကခန့်တယ်ပြောတဲ့အုပ်ချုပ်ရေးမှူးကပြည်သူ့ရွေးတာကိုခန့်ဟိုငင်းပယ်တယ်ဆိုတော့ဒါဟိုပြည်သူ့ရဲ့ဆန္ဒကိုငင်းပယ်တယ်လို့မျိုးဖြစ်တယ်ဒါဆိုရင်ပြည်သူတွေကနေပြီးတော့ဟိုလောရတာကန်ရတာပြီးတော့အုပ်ချုပ်ရေးကိစ္စတွေမှာအများကြီးပူပေါင်းဆောင်ရွက်ဖို့ဟိုအခက်အခဲအများကြီးဖြစ်သွားတယ်နောက်တစ်ခုကမြို့နယ်အုပ်ချုပ်ရေးမှူးအပါဝင်ခရိုင်အုပ်ချုပ်ရေးမှူးတွေကပြည်ထရေးခန့်အပ်ဝန်ထမ်းတွေဖြစ်တယ်အဲ့ဒီခန့်အပ်ဝန်ထမ်းတွေကဒီကျေးရွာကလူတွေကနေပြီးတော့ရွေးချယ်ပေးလိုက်တဲ့ပုံစံတွေကိုခန့်အပ်ခွင့်လို့ဆိုင်းငံ့ခွင့်လို့ဒီစခွင့်လို့ပြီးတော့ကျေးရွာတာဝန်ခံနဲ့ဆိုင်မှုယာယီမှုတွေကိုခန့်အပ်တာဝန်ပေးရမယ်ဆိုပြီးတော့သူကဟိုအဲ့ရကြီးဥပဒေအခန်းလေးပုံမှန်ရှင်ဟိုအခန်းလေးမှာသူကငငယ်မှာတရားဝင်ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကြောင့်ဒါကကျွန်တော်တို့တော်တော်ကိုပဲဟိုကမောက်ကမဖြစ်တယ်ပေါ့နော
်
ဒါဆိုရင်အခုလက်ရှိပြဿနာအချို့နေရာတွေမှာလည်းဒါတော်တော်ပြည့်များများဖြစ်တယ်ပဲခူးတိုင်းဝော်မြို့နယ်အတွင်းမှာဆိုရင်ခုနှစ်ရွာလောက်အဲ့လိုမျိုးတားမြစ်ခံရတာဆိုလို့ကျွန်တော်တို့ကြားသိရတယ်အဲ့တော့ကျွန်တော်အမေကိုလည်းပတ်သက်ပြီးတော့ဟုတ်တယ်ကျွန်တော်တို့အဲ့ဒီခန့်အခံဝန်ထမ်းတွေကိုပဲကျွန်တော်တို့ပြည်သူကနေပြီးတော့အုပ်ချုပ်ရေးရန်ရာအဆင့်ဆင့်ကိုအရေးကြီးတယ်ပေါ့နော်အရေးကြီးတဲ့အုပ်ချုပ်ရေးဆုံးဖြတ်ပိုင်ခွင့်ရှိတဲ့အုပ်ချုပ်ရေးရန်ရာစီကိုပြည်သူကနေပြီးတော့ရွေးချယ်နိုင်မှလားကျွန်တော်တို့ဒီဟာအဆင်ပြေမယ်အဲ့လိုမျိုးဖြစ်ဖို့ဆိုရင်လည်းကျွန်တော်တို့အခြေခံဥပဒေပုံမှန်အဲ့ဒီကနှစ်ချစ်ချစ်နှစ်ချစ်ကိုလည်းကျွန်တော်တို့ပြင်မရမယ်ပေါ့နော်အဲ့တော့မင်းရပဲဟိုသွားထိနေတော့ဆိုတော့အဲ့ဟိုသွားထိနေတာပေါ့ခြေခံဥပဒေကိုပဲသွားထိနေတာကိုကျွန်တော်တို့တွေ့ရတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဒီဟိုဒီလက်ရှိအုပ်ချုပ်ရေးဥပဒေကလည်းကျွန်တော်တို့မှာဒီအားနည်းချက်တွေရှိနေသေးတယ်တွေ့ရတယ်အော်ဥပမာမဲပေးခွင့်ဆိုရင်၁၈နှစ်ပြည့်ပြီသူတိုင်းမဲပေးခွင့်ရဖို့အတွက်ကျွန်တော်တို့နိုင်ငံဟွာမှာဆိုရင်လေဒီအပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြေညာစာနာအပိုင်၂၀မှာဆိုလေလူတိုင်းလူတိုင်းမိမိရဲ့အဆိုရကိုဆန္ဒမဲပေးရွေးချယ်နိုင်ခွင့်ရှိတယ်ဆိုတော့အဲ့တော့အသေးစားအဆိုရလို့ပြောလို့ရတဲ့ရက်ွက်အုပ်ချုပ်ရေးမှူးစဉ်ကိုလူတိုင်းလူတိုင်းကမဲပေးခွင့်ရမရှိမနေတာကလည်းကျွန်တော်တို့အားနည်းချက်တစ်ခုရှိနေတယ်လို့ကျွန်တော်တို့မြင်တယ
်ဟုတ်ကဲ့ခင်ဗျာကိုရင်းမင်းအောင်ရေကျွန်တော်တို့ Daily Life အစီအစဉ်အချိန်ဆစ်သွားလို့ပါနောက်ပိုင်းမှာထပ်ပြီးတော့ဆွေးနွေးဖို့ရှိပါတယ်အဲ့တော့ကျွန်တော် Daily Life အစီအစဉ်ကိုဒီမှာပဲညနာခွင့်ပေးပါကျွန်တော်ပေါင်းဆွေးနွေးပြီးတဲ့ကိုရင်းမင်းအောင်ကိုရန်အောင်နဲ့ခြားတော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ